လက်ဘရောင်းအောင်ချင်းညီစီမံကိန်းကိုဆန့်ကျင်ဆန္ဒပြတဲ့တန်ဃာတော်တွေနဲ့ပြည်သူတွေကိုအကြမ်းဖက်နှိမ်နှင်းခဲ့တာနဲ့ပတ်သက်ပြီးနိုင်ငံတော်သမ္မတနဲ့အစိုးရအဖွဲ့ကတရားဝင်တောင်းပန်ဖို့နဲ့အကြမ်းဖက်မှုမှာတာဝန်ရှိသူတွေကိုအရေးယူပေးဖို့အတွက်မန္တလေးနဲ့တောင်ကြီးမြို့ကတန်ဃာတော်တွေမနေ့ကတောင်းဆိုဆန္ဒပြခဲ့ကြပါတယ်။တောင်းဆိုချက်တွေကိုအများဆုံးအကောင့်ထဲပေါ်မပေးရင်ဆက်လက်ဆန္ဒပြသွားမယ်လို့လည်းမန္တလေးဆန္ဒပြပွဲကိုဥဆောင်တဲ့တန်ဃာတော်ကမိန့်ကြားပါတယ်။ထိုင်းချေဆိုင်သတင်းတော်ကိုမှုစော်ကတင်ပြပေးထားပါတယ်ရှင်။
ဟုတ်ကဲ့လဘရောင်းတောင်မှာအကြမ်းဖက်ဖြိုခွဲတာကိုဆန့်ကျင်တဲ့အနေနဲ့မြန်မာပြည်ကမြို့ကြီးတချို့မှာတန်ဃာတော်တွေဆန္ဒပြဖို့ပြင်ဆင်ခဲ့ကြတာဖြစ်ပြီးမန္တလေးနဲ့တောင်ကြီးမြို့တွေမှာတော့ရာနဲ့ချီတဲ့တန်ဃာတော်တွေပူးပေါင်းပါဝင်ခဲ့တာဖြစ်ပါတယ်။မန္တလေးမြို့မှာဆန္ဒပြတဲ့အခြေအနေကိုဥဆောင်ပါဝင်ခဲ့တဲ့အရှင်ဥဥတ္တမသာရကအခုလိုမိန့်ကြားပါတယ်
။ကျွန်တော်အလုံးတန်းစီပြီးတော့ထားပြီးတော့မေတ္တာသုံးရုပ်ပြီးတော့အဲ့လိုမျိုးလုပ်တာပါ။စိန်တော်ရဖရားထဲမှာတနာရီချိုးငင်အားစားလိုက်တာပေါ့။မင်းလည်းတအားပူရနဲ့နှစ်နာရီခွဲအခုပဲတိတ်လိုက်400ကျော်တော့ရှိမှာစံကားပေါ့နော်ဒီလေးလည်းတဲမနေပါဘူးလူတွေလည်းအများကြီးပဲဒီလေးလည်းဒီလိုဘေးကနေရောနောက်ကနေရောထိုင်းနေကြတာလေ
မန္တလေးတန်ခတ်ဆန္ဒပြပွဲကအဓိကတောင်းဆိုတဲ့အချက်တွေကိုအခုလိုဆက်ပြီးမိန့်ကြားပါတယ
်တောင်းဆိုချက်ကတော့5ချက်ပေါ့ဒါမျိုးအများဆုံးရဖို့တောင်းဆိုတာ3ချက်ပေါ့အဲ3ချက်ကနိုင်ငံတော်သမ္မတနဲ့အစိုးရအဖွဲ့မှာဒီကိတ္တရာရရှိသွားတော့တန်ဃာတော်များကိုအမြန်ဆုံးလာရောက်ဝန်ချတောင်းပန်ရအဲဒီကြံဖတ်မှုမှာတောင်းရှိတဲ့ပုဂ္ဂိုလ်တွေကိုအရေးယူပေးရစိတ်နစ်စီမာကိန်းနဲ့ပတ်သက်ပြီးတော့ဆန္ဒထုတ်ပေါ်ခဲ့လို့ဖန်စီခံထားရတဲ့ပုဂ္ဂိုလ်တွေကိုအမြန်ဆုံးပြန်လှုပ်ပေးရအဲဒီ၃ချက်ကအခုချက်ချင်းလှုပ်ပေးဖို့ပေါ့
ကြံအချက်တွေမှာတော့ကော်မရှင်ကစုံစမ်းစစ်ဆေးပြီးဒေသခံတွေကြေညာမှုရအောင်ဆောင်ရွက်ပေးဖို့စစ်မှန်တဲ့ဒီမိုကရေစီစနစ်ပေါ်ဖောက်ဖို့နဲ့နောက်ထပ်အကြမ်းဖက်မှုတွေမဖြစ်ပေါ်စေရအတွက်လွတ်တော်တဲ့အစိုးရအဖွဲ့မှပါဝင်တဲ့တက်ဘရော့သားတွေနှုတ်ထွက်ပေးဖို့ဆိုတာတွေပါဝင်ပါတယ်။မန္တလေးတန်ဃာတော်ရဲ့ဆန္ဒပြပွဲကိုတော့အာဏာပိုင်တွေဘက်ကတားဆီးဟန်တာတာမရှိပါဘူး။မန္တလေးတန်ဃာတော်တွေကလာမယ့်၈ရက်နေ့အမျိုးသားနေ့မှာတကြိမ်ထပ်မံဆန္ဒပြဖို့ရှိနေပြီးတောင်းဆိုချက်တွေမရရင်၁၂ရက်နေ့မှာတနိုင်ငံလုံးပါဝင်တဲ့အထွေထွေသပိတ်ကိုဆင်နွှဲသွားမယ်လို့လည်းမိန့်ကြားပါတယ်။မန္တလေးမြို့မှာတန်ဃာတော်တွေဆန္ဒပြနေတဲ့အချိန်မှာပဲရှမ်းပြည်နယ်တောင်ကြီးမြို့မှာလည်းတန်ဃာတော်အပား200လောက်ဟာမြစ်တာတုံရွတ်ဆိုပြီးမြို့တွင်းကိုလှက်လှက်ကြွချီဆန္ဒပြခဲ့တယ်လို့တောင်ကြီးမြို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဝင်ဒေါခင်မိုးမိုးကပြောပါတယ်
ဒီရကလောကမှာအောင်ကြောင်းမှာလောကမှာအောင်ကြောင်းနေပြီးတော့မှဆက်ပါတယ်ဆက်ပြီးတော့အနောက်မြို့ပလန်အတိုင်းမြို့ထဲကိုတက်ပါတယ်အနောက်မြို့ပလန်နေပြီးတော့မှဘိုးချုပ်ကျေးရုံနာအချီကိုတခါဖြတ်ဆင်းမယ်ဘိုးချုပ်ကျေးရုံနာနေပြီးတော့မှမင်းလန်းအတိုင်းသူရာမုနိလောကဌာနဆရာကိုသူ့ရုံပြီးတော့ချိတဲ့နေပါတယ်
ရှမ်းပြည်နယ်တန်ဃာတော်တွေတောင်းဆိုတဲ့အချက်တွေဟာမန္တလေးတန်ဃာတော်တွေတောင်းဆိုချက်နဲ့အများစုတူညီပါတယ်ဒါပေမဲ့အစိုးရနဲ့လွှတ်တော်မှပါဝင်တဲ့တက်မတော်သားကိုစလေရီနှုတ်ထွက်ပေးဖို့တောင်းဆိုတာမပါဝင်ပဲအကြမ်းဖက်ဖြိုခွဲတာကိုစုံစမ်းစစ်ဆေးရေးကော်မရှင်ကအ мян ဆုံးဖော်ထုတ်ပေးဖို့တောင်းဆိုထားပါတယ်။ညနေ3နာရီလောက်မှာတော့ရန်ကုန်မြို့စူးလေဖျားနဲ့တာမွေဈေးမှာတန်ဃာတော်နဲ့ပြည်သူတချို့ကလည်းဆန္ဒပြခဲ့ကြပါတယ်။တချိန်တည်းမှာတော့ကျင်းနီစီမံကိန်းနဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ဝင်တချို့ကလက်ဘရောင်းတောင်ဒေသမှာဒေသခံတွေနဲ့တွေ့ဆုံပြီးစုံစမ်းစစ်ဆေးတာတွေစတင်နေပြီဖြစ်ပါတယ်။
ဟုတ်တယ်လားသူတို့ကဒီစုံစမ်းစစ်ဆေးရေးအိစားကိုပြည့်ပြည့်စုံပေါ့နော်အားလုံးလူလူလေးစီကနေမှထွက်ချက်ကိုသူတို့ကလာယူပါလို့ပြောပါတယ်ဆယ်အဲကျွန်တော်တို့ကဒီရေကောင်တောင်ကျင်းဒီစီမံကိန်းကိုလုံးဝစက်သေးရေးပဲကျွန်တော်တို့ကပြင်ပြပါတယ်ဒီလူလူဘက်ကရပ်တည်ပေးဖို့ရရဲ့ခုကျွန်တော်တို့မီးလောင်ပုံးတွေပြည့်တဲ့ကိစ္စတွေလည်းကျွန်တော်တို့စစ်ဆေးပြီးတော့အရေးယူပေးဖို့ရလဲကျွန်တော်တို့တောင်းဆိုထားပါတယ်သူတို့ဘက်ကတော့ဆက်ကိုသူကတင်ပြအောင်မယ်လို့ကျွန်တော်တို့ကပြောပါတယ်ဆယ်
ဒေသခံတယောက်ပြောပြသွားတာဖြစ်ပါတယ်ဒီဆွေးနွေးပွဲမှာစုံစမ်းစစ်ဆေးရေးကော်မရှင်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးတန်းမြင့်ဒေါခင်ဆန်းလိုင်နဲ့ဒေသခံကော်မရှင်အဖွဲ့ဝင်2ဦးအပါအဝင်6ယောက်လာရောက်ပြီးရွာသူရွာသား200လောက်တယောက်ခဲ့တာဖြစ်ပါတယ်ဒီဆွေးနွေးပွဲမှာကော်မရှင်အဖွဲ့ဝင်တွေဘက်ကသဘောအပတ်ဝန်းကျင်ထိခိုက်မှုအခြေအနေကိုလည်းမေးမြန်းခဲ့ပါတယ်လက်ဘရောင်းတောင်ကျင်းကြီးစီမံကိန်းအတွက်ကျေးရွာ26ရွာကစိုက်ပျိုးမြေအေက9800လောက်ကိုသိမ်းယူခဲ့တာစီမံကိန်းကထွက်တဲ့ဆွန့်ပစ်ပစ္စည်းတွေကြောင့်ဘဝပတ်ဝန်းကျင်ညဉ့်ဉန်းတာနဲ့လေဒီဆရာတော်ရဲ့သာသနာအဆောက်အဦတွေကိုထိမ့်သိမ့်ဖို့အတွက်ဒေသခံတွေနဲ့တန်ဃာတော်တွေဟာလက်နဲ့ချီပြီးစန့်ကျင်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။နိုဝင်ဘာလ29ရက်နေ့ကတော့ဆန္ဒပြတဲ့တန်ဃာတော်တွေနဲ့ဒေသခံတွေကိုအကြမ်းဖက်နှိမ်နှင်းခဲ့တာကြောင့်မြန်မာပြည်တဝမ်းမှာကန့်ကွက်ဆန္ဒပြတာတွေပုံမမြင့်တက်လာနေတာဖြစ်ပါတယ်။